ပြည်နိုင်ငံသားဝင်ကြီးချင်းကန်းဟာတက်စလာစက်စစ်ကားကုမ္ပဏီအမှုဆောင်အရာရှိချုပ်အီလွန်မတ်စ်နဲ့အင်္ဂါနေ့ကတွေ့ဆုံခဲ့ရမှာတရုတ်အမေရိကန်ဆက်ဆံရေးကအပြန်အလှန်လေးစားမှုရှိဖို့လိုတယ်လို့ပြောကြလိုက်ပါတယ်။ပြည်နိုင်ငံရဲ့လျှက်စစ်ကားထုတ်လုပ်ရေးဆိုင်ရာဆွေးနွေးပွဲမှာအဲ့ဒီလိုထည့်သွင်းပြောသွားခဲ့တာပါ။အပြန်အလှန်လေးစားမှုငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးနဲ့နှစ်ဖက်လုံတာကန်သာဖြစ်စီမဲ့အခြေအနေတွေအတွက်ပူးပေါင်းဆောင်ရွက်နိုင်ရေးလမ်းကြောင်းပေါ်ရောက်ဖို့လိုတယ်လို့ချင်းကန်းကပြောကြောင်း AP သတင်းမှာရေးပါတယ်။ဆက်ဆံရေးကိုမြင့်တင်နိုင်ရေးခြေလှမ်းအသေးစိတ်ကိုတော့သူကထုတ်ပြောတာမရှိပါဘူး။တရုတ်နိုင်ငံရဲ့စီးပွားရေးနှေးကွေးနေခြင်းရင်းနှီးမြှုပ်နှံသူတွေရဲ့ပြန်လည်စိတ်ဝင်စားမှုရဖို့ကြိုးပမ်းနေချိန်မှာပဲ Elon Musk ကတရုတ်နိုင်ငံကိုတွားရောက်ခဲ့တာပါ။တရုတ်နိုင်ငံဟာ Tesla ကားတွေအများဆုံးထုတ်လုပ်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။Tesla အပါဝင်ရင်းနှီးမြှုပ်နှံသူတွေအတွက်စီးပွားရေးပတ်ဝန်းကျင်ကောင်းကိုမြင့်တင်ဖို့ကတိပြုထားကြောင်းချင်းကန်းကပြောခဲ့ပြီး Elon Musk ကလည်းတရုတ်နိုင်ငံမှာစီးပွားရေးလုပ်ငန်းတွေတိုးချက်ဖို့ဆန္ဒရှိကြောင်းပြောပါတယ်။ American နဲ့တရုတ်ဟာကမ္ဘာစီးပွားရေးရေးမှာအကြီးအမားဆုံးအမှောင်ညီနောင်တွေဖြစ်တယ်လို့ Elon Musk ဘက်ကရည်ညွှန်းပြောဆိုပါတယ်။တရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုဟာကမ္ဘာအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့လည်းဝန်ကြီးချင်းကန်းကပြောပါတယ်။တရုတ်နိုင်ငံဟာကမ္ဘာလုံးဆိုင်ရာလျှက်စစ်ကားရောင်းချမှုရဲ့ထက်ဝက်ကိုပိုင်ဆိုင်လာပြီးတက်စလာရဲ့အမေရိကန်ပြည်ထောင်စုရဲ့အပြင်ပဘက်မှာပထမဦးဆုံးစက်ရုံတည်ထောင်နိုင်တဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။